အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဣသရေလနဲ့ပါလက်စတိုင်းတို့ကြားရေရှည်ခံမဲ့ငြိမ်းချမ်းရေးသဘောတူညီချက်ရဖို့လိုအပ်တဲ့ကျဲပြန့်တဲ့စီကံချက်တွေကိုချပြခဲ့တယ်လို့နှစ်နိုင်ငံတရှိဖြေရှာမှုကနေပဋိပက္ခအခြေအနေရောက်သွားမယ်ဆိုရင်အန်ဒီရဲ့သိကြီးချောင်းနဲ့သတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနမှပြောကြားတဲ့ဝန်ကြီးကယ်ရီရဲ့တနအိဂျာမင်ကွန်းတင်မှာပြီးခဲ့တဲ့သတင်းပတ်တုန်းကလုံခြုံရေးကောင်စီကဣသရေလရဲ့တွားရောက်အခြေချမှုကိုပြင့်တင်ရှုံချတဲ့ဆုံးဖြတ်ချက်တွေမဲမပေးဘဲကြားနေဖို့အမေရိကန်ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးလည်းခုခံပြောဆိုတာပါ။အမေရိကန်ကကားလာကြာရှည်စွာမိတ်ဆွေဖြစ်တဲ့ရည်တည်မှုကိုတစ္ဆတ်ဖောက်တယ်ဆိုရဲဣသရေလဝေဖန်မှုကိုဝန်ကြီးကယ်ရီကပယ်ချလိုက်ပြီးအခုလိုကုလသမဂ္ဂမဲပေးမှုကနိုင်ငံငင်းချမ်းစွာတည်ရှိရေးတည်တံ့စေဖို့အဖြေချတာဖြစ်ကြောင်းပြောပါတယ်။ဣသရေလအနေနဲ့ဒီမိုကရေစီကျတဲ့ဂျူးတနိုင်ငံအဖြစ်ရည်တည်စေရေးအတွက်အမေရိကန်ဘက်ကလည်းရည်တည်မှာဖြစ်ပြီးမဲပေးမှုကအမေရိကန်စံတန်ဘိုးတွေနဲ့အညီလှုပ်ဆောင်မှုတစ်ရပ်ဖြစ်ကြောင်းပြောပါတယ်။ဝန်ကြီးကယ်ရီရဲ့မင်းကွန်းထဲမှာကန့်သက်ချက်6ချက်ပါဝင်တဲ့အဆိုပြုချက်တစ်ချပြတာဖြစ်ပြီးဒီအဆိုပြုချက်ဟာနိုင်ငံငင်းချမ်းစွာတည်ရှိပြီးရှင်တွင်းတည်ထိုင်နိုင်မှုအမေရိကန်အစိုးရအတော်များများခက်ဆက်ဆက်ကသဘောတူထားတဲ့ရေဘူးရအချက်တွေတည်မြဲရေးအတွက်တင်ပြခဲ့တာလည်းဖြစ်ပါတယ်။